Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American Time မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဇွန်လ14ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 2432နဲ့39ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတော်ရချင်းအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ခင်းအတွက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမိနစ်မှာထုတ်ချတဲ့သတင်းတွေကတော့အီရန်နိုင်ငံမှာစစ်သွေးကြောအဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့အစိုးရကိုအမေရိကန်ကအကူအညီပေးဖို့စီစဉ်နေပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီပေးသူတွေတွားရောက်ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲကပြောကြားလိုက်ပါတယ်ကမ္ဘာဖလားဒုတိယနေ့မှာနယ်သာလင်အသင်းကစပိန်အသင်းကို၅ဂိုးတကူနဲ့အနိုင်ရရှိသွားခဲ့ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးမှဆိုရင်အရေးဆုံးနားဆင်ရမယ့်နိုင်ငံတကာသတင်းတစ်ပုဒ်မှဆိုရင်တော့
We will not be sending US troops back into combat in Iraq but I have asked my national security team to prepare
တမရဥပမာပါခင်ဗျာအီရန်နိုင်ငံမှာစိုးရွားရင်ဆိုင်နေရတဲ့လုံခြုံရေးနဲ့ပတ်သက်တဲ့အခြေအနေသတင်းမှကြားကြားဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံမှာအာဏာသိမ်းစစ်ကောင်းဆောင်ကနေပြီးတော့ဂျာဗျအစိုးရတရက်ဖွဲ့စည်းပေးမယ့်အကြောင်းကိုပြောဆိုလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံမှာဘာသာရေးကူးပြောင်းမှုဆိုင်ရာဥပဒေကြမ်းအပေါ်မှာအမေရိကန်ပြည်တော်စုကစိုးရိမ်တယ်လို့ကန့်ကွက်သူတွေလည်းပေါ်နေတဲ့အကြောင်းစတဲ့သတင်းပေးဖို့ချက်တွေအပြင်အင်္ဂလိပ်စာသင်ကန်းစာပို့ချချက်နောက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုသားညုံဦးတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမှာအယ်ကေဒါအဖွဲ့ကိုအားကျတဲ့ဆွန်နီအစ္စလာမ်စစ်သွေးကြောအဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့အီရန်အစိုးရကိုအမေရိကန်အစိုးရကအကူအညီပေးနိုင်ဖို့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ကနီလန်းများစွာကိုစဉ်းစားရွေးချယ်နေတယ်လို့တမရဘရက်ကိုဘာမာကပြောပါတယ်။လက်ရှိအီရန်နိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုဘလုံနည်းနဲ့တုံ့ပြန်သွားမယ်ဆိုတဲ့အဖြစ်ဟာမကြခင်ရက်ပိုင်းအတွင်းထွက်လာမယ်လို့တောက်ကြနေကအင်ဂျူရောမှာပြုတ်လို့တဲ့တင်းနေတာရှင်းလင်းပွဲအတွင်းတမရဘာမာကပြောပါတယ်။ဒါပေမဲ့အီရန်နိုင်ငံကိုအမေရိကန်တပ်ဖွဲ့တွေဆီလုံးမှာမဟုတ်ဘူးလို့တမရဘာမာကပြောပါတယ်။အီရန်နိုင်ငံအတွင်းကနယ်မြေတချို့ကိုသိမ်းပိုက်ထားတဲ့အဲ့ဒီအစ္စလာမ်စစ်သွေးကြွတွေဟာအီရတ်အစိုးရနဲ့အီရတ်ပြည်သူတွေကိုချင်းချောက်နေတဲ့အန္တရာယ်ဖြစ်ုံနဲ့မကဘဲအမေရိကန်နိုင်ငံအကျိုးစီးပွားကိုပါထိခိုက်နေတယ်လို့သမ္မတဥပမာကပြောပါတယ်အီရတ်ကောင်းဆောင်နေကြသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတဲ့အတွက်အခုလိုပဋိပက္ခတွေဖြစ်ပေါ်လာတာလို့သမ္မတဥပမာကပြောပါတယ
် Over the last several days we've seen significant gains made by ISIL a terrorist organization that operates in both Iraq and in Syria
အီရန်နိုင်ငံအနေနဲ့ကိုအနာဂတ်ကိုဖန်တီးကွင်းရအောင်လုပ်ခဲ့တဲ့စနစ်လောက်အတွင်းအမေရိကန်တပ်ဖွဲ့တွေတမှုထူးခြားစွာဆွန့်လွတ်အနေနဲ့ခံပိတ်ဆက်ခဲ့ကြပါတယ်တဲ့ဒါပေမဲ့အကံမကောင်းအကြောင်းမလားစွာပဲအီရတ်ကောင်းဆောင်တွေဟာတဦးကိုတဦးယုံကြည်မှုမရှိတာနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ဘာသာရေးလူမျိုးရေးမတည်ငြိမ်မှုတွေကိုကျော်လွန်မကျော်လွန်နိုင်ကြဘူးဖြစ်နေတဲ့အကြောင်းအဲ့ဒီလိုဖြစ်နေတဲ့အတွက်အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေမှာအားနည်းချက်တွေရှိနေခဲ့တယ်လို့သမ္မတဥပမာကပြောတော့တာဖြစ်ပါတယ်အီရတ်အစိုးရအနေနဲ့လည်းရရှိလာတဲ့အကူအညီတွေကိုအလင်းနဲ့ထားပြီးကောင်းဆောင်နေအနေနဲ့မတူညီတာတွေကိုဘေးဖယ်ပြီးအတူလက်တွဲလှုပ်ဆောင်ကြဖို့လုံခြုံရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လိုအပ်မယ်လို့သမ္မတဥပမာကပြောကြားသွားခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာတာလီဘန်တိုက်ခိုက်မှုတွေနဲ့ချင်းချောက်ခံရတဲ့ကြားမှာပဲဒုတိယကြော့သမ္မတရွေးကောက်ပွဲတွေကိုခုစနေနေ့မှာကျင်းပမှာဖြစ်ပါတယ်။တာလီဘန်တွေကတော့ဒီရွေးကောက်ပွဲကိုကြမ်းဖက်ဖျက်ဆီးမယ်ဆိုပြီးတော့ကြိမ်းဝါနေပါတယ်။ဒါကြောင့်မလို့မဲယုံလုံခြုံရေးအတွက်လုံခြုံရေးတပ်ဖွဲ့တွေကနောက်ဆုံးချိန်ထိကိုကြိုးပမ်းဆောင်နေကြမှာပဲစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်။စစ်စည်းကိတ်တွေပို့ပြီးတော့ထားရှိတာနောက်ကပူးမြို့ရဲ့လမ်းပေါ်ကကားတွေကိုတားမြစ်စစ်ဆေးတာနဲ့အာဖဂန်တပ်တွေဟာလုံခြုံရေးကိုတင်းကြပ်ကြပ်ယူထားပါတယ်။တမရကူစရေလောင်းနှစ်ဦးဖြစ်ကြတဲ့ဒီအဗ်ဒူလာအဗ်ဒူလာနဲ့အာရှရစ်ဂန်နီတို့နှစ်ဦးစလုံးကတော့အမေရိကန်ပြည်တော်စုနဲ့နီးကပ်တဲ့စီးရီးဆက်ဆံမှုတွေသူတို့ဆက်ထားသွားမယ်ဆိုပြီးကတိပြုပါတယ်။အာဖဂန်နိုင်ငံတွင်းအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးတွေဆောင်ရွက်ဖို့အာဖဂန်တပ်နဲ့ရဲကိုတင်နန်းပေးဖို့အာဖဂန်နစ္စတန်ထဲမှာအမေရိကန်တပ်သား1,000နီးပါးနှစ်နှစ်ကြာဆက်ထားသွားဖို့ခွင့်ပြုမဲ့ကိစ္စဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာတာလီဘန်အုပ်ချုပ်မှုအပြီး2000ခုနှစ်ဒီဇင်ဘာလကတည်းကစခဲ့တဲ့တမရဟာမစ်ကာဇိုင်အစိုးရအဖွဲ့မှလည်းဝင်ကြီးတွေဖြစ်နေတာဝန်ယူခဲ့ဘူးသူတွေဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တောင်းကျမ်းသူတွေလက်ထက်က9နှစ်လောက်ဖမ်းဆီးခံခဲ့ရတဲ့အမေရိကန်တပ်ချက်ကြီးဘိုးဘက်ဒါဟာအမေရိကန်နိုင်ငံကိုပြန်ရောက်လာတဲ့အချိန်ကြမ်းမာရေးကောင်းမွန်ပုံရတယ်လို့အမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်စစ်ကူတမှုခံယူခဲ့တဲ့ဂျာမနီနိုင်ငံစစ်ဆေးရုံကတဆင့်အမေရိကန်နိုင်ငံတက္ကဆပ်ပြည်နယ်ဆန်အန်တိုနီယိုမြို့ကိုတောက်ကြနေကရောက်ရှိလာခဲ့တဲ့ဘက်ဒါဟာတာဝန်ထမ်းဆောင်မှုတွေကိုပြန်အစီခံရေးမေးမြန်းဖို့ရောက်ရှိလာကြတဲ့အရာရှိတွေကိုတွေ့ဆုံဖို့ကျန်းမာရေးကောင်းမွန်နေတယ်လို့အရာရှိတွေကပြောပါတယ် ဖန်စီတင်းတင်းကန်ထားရတဲ့အခြေအနေအတွင်းဖြစ်ပေါ်ခဲ့တဲ့ကျမကြီးချိုးရင်မှုတွေပြန်လည်ကောင်းမွန်အောင်စေကုသမှုခံယူပြီးတဲ့အထိသူ့အနေနဲ့အဲ့ဒီဆန်အန်တိုနီယိုစစ်ဆေးရုံမှာပဲရှိနေမယ်လို့ဆိုပါတယ်။ဘဂဒါရဲ့မိဘတွေကတော့သူရောက်လာကြတဲ့ကသူ့ကိုလာတွေ့ကြခြင်းမရှိသေးပါဘူး။ပုံမှန်အဖြစ်တော့မိသားစုဝင်တွေနဲ့ဘယ်တော့ပြန်တွေ့မယ်ဆိုတာကိုကာယကံရှင်စစ်သားကပဲဆုံးဖြတ်လို့ရှိတယ်လို့ဆိုပါတယ်။ဘဂဒါပျောက်ဆုံးသွားမှုနဲ့ဖန်စီခံရမှုအလုံးစုံအခြေအနေတွေကိုစစ်တပ်ကစုံစမ်းစစ်ဆေးသွားမယ်လို့အမေရိကန်စစ်ဖက်စစ်ဌာနချုပ်ပင်ဒဂွန်ကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ရုရှားနိုင်ငံဟာယူကရိန်းနိုင်ငံကခွဲထွက်ရေးသမားတွေအတွက်တင့်ကားတွေနဲ့လက်နက်ကြီးတွေထောက်ပံ့ပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုပြောလိုက်ပါတယ်။လွန်ခဲ့တဲ့3ရက်ကပဲယူကရိန်းနယ်စပ်မှာရှိတဲ့မြို့တစ်မြို့အနီးနယ်စပ်မှာ T-64 တင့်ကား3စီးဒုံးလက်နက်တွေနဲ့အခြားစစ်ဖက်ယာဉ်တွေပါဝင်တဲ့ယာဉ်တန်းတစ်ခုဒီရုရှားဘက်ကနေပြီးတော့ဝင်ရောက်လာတယ်လို့နိုင်ငံရဲ့ဌာနပြောခွင့်ရသူမာရီဟော့ဖ်ကတောက်ကြနေမှာပြောပါတယ်။ဒါဟာလက်ခံလို့မရတဲ့လုပ်ရက်ဖြစ်တယ်လို့လည်းဆိုပါတယ်။အစိုးရဘက်ကလည်းဒီ NATO အတွင်းမှုချုပ်ဖြစ်တဲ့ Anders Fogh Rasmussen ကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအနေနဲ့တန့်ကားတွေနဲ့တန်ချက်ကကားတွေအပါအဝင်လက်နက်ကြီးတွေကိုရုရှားထံကနေပြီးတော့ရရှိတယ်ဆိုတာကိုသူတောက်ကြနေကကြေညာထားပါတယ်။ဒီအခြေအနေဟာယူကရိန်းရှိဘက်ခြမ်းကအကြက်တဲကိုပို့ပြီးတော့ဆွေးဝါးစေတယ်လို့လည်းဆိုပါတယ်။ရုရှားဘက်ကတော့သူတို့အနေနဲ့ယူကရိန်းပိုင်နက်ကိုနောက်ထပ်ကျူးကျော်တာမျိုးတွေမလုပ်ပါဘူးဆိုတာကိုတော့ထပ်ထပ်ပြောနေတာပါ။တချို့နေမှာတော့ဒီယူကရိန်းနိုင်ငံရဲ့အရှိဖက်ကျန်ဒုံးညက်စ်ဒေတာကမာရီယိုပိုဒီစစ်ကမ်းမြို့ကိုယူကရိန်းလူမျိုးရေးတပ်ကနေပြီးတော့ပြန်လည်သိမ်းယူလိုက်ပြီးဆိုပြီးတော့ယူကရိန်းအစိုးရကတောက်ကြနေမှာကြေညာပါတယ်။မြို့ရခမပေါ်မှာယူကရိန်းလံကိုယူကရိန်းတပ်တွေကလွှင့်တင်လိုက်တယ်လို့ပြည်ထောင်ဝင်ကြီးဖြစ်တဲ့အာဆန်အာဗဂော့ကပြောပါတယ်။အစိုးပိုင်းကတော့ဒီလူမျိုးရေးတပ်တွေဟာသဘုံတွေထိန်းချုပ်ထားတဲ့အဲ့ဒီမြို့ကိုဝိုင်းထားတာပါ။ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကတော့ဒီတိုက်ပွဲမှာသူတို့ဘက်က9ဦးကြဆုံးတယ်ဆိုပြီးကြေညာပါတယ်။ခွဲထွက်ရေးသမားတွေဟာယူကရိန်းနိုင်ငံတွေကိုစစ်ဖက်တင့်ကားတွေအပါအဝင်လက်နက်ကြီးတွေတင်ဆောင်ယူလာတာကိုရုရှားဘက်ကနေပြီးတော့ခွင့်ပြုပေးခဲ့တယ်လို့ဒီပြည်ထောင်ဝင်ကြီးကကြာသပတေးနေ့တုန်းကရုရှားကိုဆဆွဲအဖြစ်တင်ခဲ့ပါတယ်။အခုလိုနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကိုလက်ခံလို့မရဘူးဆိုတာကိုယူကရိန်းခေါင်းဆောင်ကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုဖုန်းကတဆင့်ပြောဆိုခဲ့တဲ့ကြောင်းသမ္မတပက်ထရိုပိုရိုရှင်ကိုရဲ့ပြောခွင့်ရသူကပြောဆိုပါတယ်ခင်ဗျာ။
တန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မီဒီကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုကွန်ယူမီဆိုင်ရာလက်ထောက်အတွင်းရေးမှူးကျွန်းဝါခန်းဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ခီးစဉ်တွေကိုမနေ့ကအဆုံးသတ်ပြီးအဲ့ဒီကဒေသခံတွေရဲ့လူသားချင်းစာနာမှုလိုအပ်ချက်ရှိနေတာတွေကိုထောက်ပြလိုက်ပါတယ်လူဦးရေ4,200,000လောက်အတွက်တည်ရေးရှင်ရေးအရေးပေါ်လိုအပ်ချက်တွေကိုအကူအညီပေးဖို့လူသားချင်းစာနာတဲ့ကွန်ယူရေးလုပ်သားတွေရဲ့အခက်အခဲစဉ်ခေါ်ချက်တွေကိုသူမြင်ခဲ့ရတယ်လို့ကျွန်းဝါခန်းကမနေ့ကကြေညာချက်ထုတ်ပြပါတယ်သူဟာရခိုင်ပြည်နယ်စစ်တွေနဲ့ပေါက်တော့မြို့နယ်တွေကိုနေဆက်ရေးရဒုတိယဝန်ကြီးနဲ့အတူသွားရောက်ပြီးအဲဒီကဒုက္ခသည်တွေနဲ့အကြမ်းဖက်မှုခံစားခဲ့ရတဲ့လူမှုအသံဝိုင်းတွေကိုတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မလ26ရက်နဲ့29ရက်နေ့တွေမှာစစ်တွေကကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရုံးတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းအကူအညီပေးလှုပ်ဆောင်မှုအခြေအနေတွေကိုဒေသခံတွေနဲ့ရောအကူအညီပေးရေးလုပ်သားတွေနဲ့ပါတွေ့ဆုံပြီးအကြက်ဖြတ်လေ့လာခဲ့တယ်လို့ကုလသမဂ္ဂကြီးညာချက်မှာဖော်ပြထားပါတယ်။အဲဒီနောက်ပိုင်းအခြေအနေမှာပြည်ထောင်စုအစိုးရဘက်ကကူညီဆောင်ရွက်မှုတွေရှိတယ်ဆိုပေမဲ့လည်းလူသားချင်းစာနာကူညီမှုပေးနေတဲ့လုံနိုင်ကြီးအတိုင်းတားဟာရခင်ကားတဲ့စာရင်60ရာခိုင်နှုန်းအောက်ရော့ကျနေတယ်လို့လည်းဆိုပါတယ်။အဲဒီလိုအကူအညီတွေအပြည့်အဝပေးနိုင်ဖို့အတွက်ပြည်တွင်းရောပြည်ပကပါအကူအညီပေးလုပ်သားတွေရဲ့လုံခြုံပေးကင်းမှုကိုအာမခံဖို့လိုအပ်တယ်လို့လည်းလက်ထောက်အတွင်းရေးမှူးချုပ်ကျွန်းဝါကန်းကပြောပါတယ်။မစ်ကန်းဟာ KIO နဲ့မြန်မာအစိုးရအကြားတိုက်ခိုက်မှုတွေကြောင့်စစ်တမ်းခံရတဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။အရာသားပြည်သူတွေလုံခြုံပေးကင်းရေးနဲ့သူတို့လိုအပ်ချက်တွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုစံနှုန်းစံတာအတိုင်းလေးစားလိုက်နာဖို့နှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့မစ္စကန်ကပြောပါတယ်လက်ထောက်အတွင်းရေးမှူးမစ္စကန်ဟာရှေ့သတင်းပတ်ထဲမှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်သူခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂကိုပြန်အစီခံပြီးရင်ရှေ့ပတ်ထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတရားပြုလုပ်ဖို့ရှိပါတယ်
2014ခုနှစ်ကမ္ဘာဖလားဒုတိယနေ့အုတ်စု B ရဲ့ပထမပွဲစဉ်တွေဒီကနေ့ကစားကြရမှာတော့မနေ့တုန်းကကစားကြရမှာတော့လက်ရှိကမ္ဘာဖလားချန်ပီယံလည်းဖြစ်ကမ္ဘာအဆင့်တက်လည်းဖြစ်တဲ့စပိန်အသင်းကိုနယ်သာလန်အသင်းက5-2နဲ့အပြတ်သတ်နိုင်ရပြီးတော့လက်စားချလိုက်ပါတယ်။2010ကမ္ဘာဖလားဘောလုပွဲတုန်းကစပိန်အသင်းကနယ်သာလန်အသင်းကို2-0မရှိနဲ့ချိန်ပိုကစားခဲ့ပြီးတော့နိုင်ရတော့တာဖြစ်ပါတယ်။ ဘရာဇီးနိုင်ငံရဲ့အရှိပိုင်းဆာဗာဒိုမြို့ကအရီနာဖောင်တီနိုဗာကွင်းမှာတောက်ချနေကကျင်းပတဲ့အဲ့ဒီပိုင်ပွဲမှာပထမပိုင်းပြီးတဲ့အချိန်တကူးစီတီဖြစ်ရကနေပြီးတော့နယ်သာလန်အသင်းကဒုတိယပိုင်းမှာ၄ဂိုးစက်တိုက်သွင်းယူပြီးတော့နိုင်ရသွားတာဖြစ်ပါတယ်။နယ်သာလန်ဘက်ကအာယန်ယူရိုဘင်နဲ့ရောဘန်ဗန်ပါစီတို့က၂ဂိုးစီသွင်းခဲ့ကြတာပါ။ဒုတိယပိုင်း53မိနစ်မှာအာယန်ရောဘင်သွင်းလိုက်တဲ့ဂိုးကြောင့်မလို့နယ်သာလန်ကတကူးအတာနဲ့ဥဆောင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးဂိုးကတော့70Rush ကတွင်းယူပြီးတော့ဒုတိယပိုင်းတစ်လျှောက်လုံးကို Netherlands အသင်းကတစ်ဖက်သက်အသာစီနဲ့ဥဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA ဒါကတော့စနေနေ့လည်းခင်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုသားညုံတို့ပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုစစ်တပ်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်အရင်ဆုံးကြားမှာကတော့အီရန်နိုင်ငံရဲ့အခြေအနေပါ Islamic သဘုံတွေကအီရန်နိုင်ငံရဲ့မြို့တချို့ကိုတင်းယူပြီးတော့ဘက်ဂရက်မြို့ရဲ့လုံခြုံရေးကိုပါချိမ့်ချောက်လာနေပေမဲ့အမေရိကန်ပြည်ထောင်စုကတော့အီရတ်ကိုစစ်တပ်တွေဆေးလွတ်မှာမဟုတ်ဘူးဆိုပြီးတော့သမ္မတဥဘာမားကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲဆူနီတပုန်တွေဟာအီရတ်မြို့တော်ဘက်ဂရက်နားထိရောက်လာတာကြောင့်မြို့ကနေမှာတော်တော်လေးစိတ်ပူနေကြပါတယ်။ VOA သတင်းတောက်ဖြစ်တဲ့ Louis Ramirez နဲ့ Edward Yaranian တို့ကသတင်းပေးပို့ထားတာကိုကိုသားညင်ဦးကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ။
သမ္မတဥဘာမားဟာမြောက်ဒေါကူတာပြည်နယ်ကိုမထွက်ခွာခင်လေးမှာပဲအခုလိုမျိုးဒီအီရတ်နိုင်ငံကိုသူ့အနေနဲ့တက်တွေလွတ်မှာမဟုတ်ဘူးလို့ပြောဆိုတာဖြစ်ပြီးတော့အီရတ်ဆွေးရအနေနဲ့ဆူနီတပုန်တွေကိုနှိမ်နှင်းရမှာတော့အကူအညီတွေပေးမယ်လို့တော့ပြောပါရတယ်။အီရတ်နိုင်ငံကအခြေအနေတွေအပေါ်အနိကဆောင်ကြည့်နေတယ်လို့လည်းဆိုပါရတယ်။အီရတ်ဆွေးရကိုအကူအညီပေးဖို့လုံနိုင်တဲ့အားလုံးကိုထည့်သွင်းစဉ်းစားနေတယ်လို့သမ္မတဥဘာမားကဂျာတာရေးညကပြောဆိုခဲ့ပေမဲ့အခုတောက်ကြနေမှာတော့ American စစ်တပ်စလွတ်တာမျိုးတော့လုံမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်တာပါ။
We will not be sending U.S. troops back into combat in Iraq, but I have asked my national
security team to prepare for operations.
အီရတ်နိုင်ငံရဲ့အနေထားဟာအမေရိကန်ပြည်ထောင်စုရဲ့အကူအညီတွေပိုးပြီးတော့လိုအပ်တဲ့ဆိုတာကိုသိပေမဲ့အီရတ်နိုင်ငံတည်ငြိမ်မှုရအောင်အတွက်အဓိကဆောင်ရွက်ရမှာအီရတ်ခေါင်းဆောင်တွေဖြစ်တယ်ဆိုပြီးတော့သမ္မတဥဘာမားကပြောခဲ့ပါတယ်
။ Any action that we may take to provide assistance to Iraqi security forces has to be joined by
a serious အကူအညီမဲ့လုံဆောင်ချက်တိုင်းကိုအီရတ်ခေါင်းဆောင်တွေအနေနဲ့အလေးနဲ့ရိုးရိုးသားသားလက်တွဲဆောင်ရွက်ဖို့လိုပါတယ်။ဘာသာရေးရခွဲပြားမှုတွေကိုဘေးထားပြီးတည်ငြိမ်မှုရအောင်လုပ်ဖို့ယူရက်လူမှုအတိုင်းဝိုင်းအားလုံးရဲ့အကျိုးစီးပွားကိုဆောင်ကျင်းဖို့လုံခြုံရေးတပ်တွေစွမ်းအားမြင့်တင်တည်ဆောက်သွားဖို့လိုပါတယ်။ဒါတွေကိုကျွန်တော်တို့ဘက်ကလုပ်လို့မရပါဘူး
။ Islamic State of Iraq and the Levant လို့ခေါ်တဲ့ဒီ Al-Qaeda နဲ့ဆက်နွယ်တဲ့ Sunni သဘုံတွေဟာ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးဖြစ်တဲ့ Mosul ကိုသိမ်းယူပြီးတော့အခုဒီတောင်ပိုင်း Baghdad မြို့တော်စီကိုဦးတည်ပြီးတော့လာနေပါတယ်။မြို့ငယ်အချို့ကိုသိမ်းယူပြီးတော့မြို့တော် Baghdad ကိုသိမ်းယူမယ်ဆိုပြီးတော့လည်းစစ်သွေးကြွတွေကကျင်းဝနေပါတယ်။ကာဘလာမှာတော့ဒီတောက်ကြနေရှီယာမွတ်စလင်တွေဝိပုစုတောင်းကြမှာတော့ရှီယာကြီးတန်းဘာသာရေးခေါင်းဆောင်တူဖြစ်တဲ့အဗ်ဒူလ်မာဒီအယ်ကာဘလေးကအခုလိုမျိုးဒီဆူနီစစ်သွေးကြွတွေကိုအီရတ်ပြည်သူတွေအနေနဲ့ပြန်လည်ခုခံကြဖို့ဆိုပြီးတော့တိုက်တွန်းနေပါတယ်
။အင်နလ်အူဒါအလ်လတီယမူဘီဟာ
လေအချိန်ဟာအတော့ကိုအရေးကြီးတဲ့ချိန်ကာလကိုဖြတ်တန်းနေရတာမို့လို့လက်နက်ကိုင်တွေနဲ့လူငယ်တွေအနေနဲ့လူညိုကြီးတက်ထဲဝင်ပြီးတော့တိုင်းပြည်ကိုကာကွယ်ဖို့ပြည်သူတွေနဲ့ဘာသာရေးအမုံမြတ်နေရာတွေကိုကာကွယ်ဖို့ရာဒီမျိုးချစ်တာဝန်ကြောက်ရောက်နေတယ်ဆိုပြီးတော့အီရတ်ရှီယာခေါင်းဆောင်ကပြောသွားတာပါ။အီရတ်စစ်တပ်မှာလည်း90ရာခိုင်နှုန်းကျော်ဟာရှီယာမွတ်စလင်တွေဖြစ်တယ်လို့အကဲခတ်တွေကပြောပါတယ်။ဆူနီသဘုံတွေသိမ်းယူထားတဲ့မြောက်ပိုင်းမူဆူးမြို့နေဆူနီဒေသခံအများစုကတော့အစိုးရတပ်တွေထွက်သွားတဲ့အပေါ်မှာဝမ်းသာနေကြတယ်လို့ El Arabiya ရုပ်သံမှာဖော်ပြပါတယ်။အီရတ်နိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဖြစ်တဲ့ Nikolay Maltinov ကတော့အီရတ်နိုင်ငံဟာအလွန်အမင်းကိုစိုးရိမ်စရာအခြေအနေဖြစ်ချင်းချောက်ခံနေရပြီးတော့ဒါကူနိုင်ငံတကာအတိုင်းဝန်းအတွက်အရေးတကြီးအသတိပြုရမယ့်အခြေအနေဖြစ်တယ်လို့ဆိုပါရယ်
။ Iraq now faces the biggest threat to the sovereignty.
ဤနိုင်ငံတစ်စုတစ်စီးတဲ့နဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအခုအခြေအနေဟာအကြီးမားဆုံးစိန်ခေါ်ချင်းချောက်မှုဖြစ်နေပါပြီ။ကုလသမဂ္ဂနဲ့လုံခြုံရေးကောင်စီအနေနဲ့ဤနိုင်ငံအတွင်းအခြေအနေတွေကိုအနီးကပ်သတိကြီးကြီးစောင့်ကြည့်နေသလိုအင်မတန်မှလည်းစိုးရိမ်မကင်ဖြစ်နေပါတယ်
။အခုလိုအခြေအနေမှာဤရလုံခြုံရေးကိုအကူအညီပေးဖို့အမေရိကန်အနေနဲ့အဝေးဒိန်းဒုံးလက်နိုင်နဲ့တိုက်ခိုက်တာမျိုးတိုက်လေရင်နေနဲ့တိုက်ခိုက်တာမျိုးပါဝင်လေချောင်းကနေပြီးတော့ကုညီတိုက်ခိုက်မှုတွေလုပ်ဖို့တော့အစိုးရဘက်ကစဉ်းစားနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကကပြီးတော့သတင်းတွေမှာရေးနေပါတယ်။ဒါ့အပြင်လည်းဒီအစီအစဉ်တွေလက်တွေ့ဖြစ်ဖို့ကတော့ရပ်ပိုင်းတော့လိုပါဦးမယ်။သမ္မတဥဘာမားကတော့ဒီအီရတ်နိုင်ငံမှာကုချမာကူဖန်တီးယူနိုင်ဖို့ခွန်လန်းတွေအတွက်အမေရိကန်တပ်ဖွဲ့တွေကယင်းဒီပေးဆက်ခဲ့ရပြီလို့ဆိုပါတယ်။အခုလိုအခြေအနေဖြစ်လာတဲ့အပေါ်မှာတော့အယူဆကိုလဲမှုတွေအကြီးအကျယ်ဖြစ်နေတဲ့အီရတ်ခေါင်းဆောင်တွေအပေါ်ကိုသူကအပြစ်တင်ပါတယ်။နိုင်ငံရေးကျူးပတ်မှုမရှိဘဲနဲ့တော့ရေတူစီးအကူအညီတွေဘလောက်ပေးပြီးအောင်မြင်မှာမဟုတ်ဘူးလို့လည်းသမ္မတဥဘာမားကပြောပါတယ်။အ အီရန်နိုင်ငံတွင်မှအမေရိကန်တပ်တွေကို၈နှစ်ကျော်ကြာချထားခဲ့ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းခဲ့ရမှာ2011ခုနှစ်မှာနောက်ဆုံးတုတ်ပြန်ရုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကုသညုံဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံအကြောင်းကိုဆက်ပါမယ်။ထိုင်းနိုင်ငံမှာမေလ22ရက်နေ့ကအာနာသိမ်းခဲ့တဲ့စစ်ဗိုလ်ချုပ်ကြီးကပထမအဆုံးအကြိမ်ဖြစ်ဂျာပြတ်အစိုးရတရဖွဲ့စည်းမဲ့အချင်းကိုအရေးမွေထုတ်ဖော်ပြီးတော့ပြောဆိုလိုက်ပါတယ်။ VOA သတင်းတော်စတီဗ်ဟာမန်ဘန်ကောက်မြို့ကနေသတင်းပို့ထားတာကိုတင်ပြပေးပါမယ်ခင်ဗျာ။
ထိုင်းအာဏာသိမ်းစစ်ကောင်ဆောင်ကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကလနင်းငယ်ကြာမှတန်းပြည်ရဲ့အာဏာကိုဂျာပြတ်အစိုးရတရရဲ့လက်ထဲကိုလွှဲပြောင်းပေးမယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဩဂုတ်လဒါမှမဟုတ်နောက်အကြဆုံးစက်တင်ဘာလမှာအစိုးရတရကိုဖွဲ့စည်းပေးမှာဖြစ်တယ်လို့ထိတ်တန့်စစ်ပဆိုင်ရာအရာရှိတွေနဲ့နိုင်ငံရဲ့အုပ်ချုပ်ရေးမှာတာဝန်ရှိသူတွေကိုမင်းကွန်းပြောဆိုရမှာပြောကြားသွားတာဖြစ်ပါတယ်။ခပ်ပြက်ပြက်စကားပြောတတ်တဲ့ကြီးတဲ့ဦးစီးချုပ်ကတော့ကျုပ်ကိုဘသူတွေအစိုးရဖြစ်လာမယ်အဲ့ဒီအစိုးရထဲမှာဘသူတွေပါဝင်မယ်ဆိုတာကိုမမေ့ကြနဲ့ဆိုပြီးတော့ပြောဆိုသွားပါတယ်ကြီးတဲ့ဦးစီးချုပ်ဟာစက်တင်ဘာလမှာပင်စင်ယူရတော့မှာဖြစ်ပြီးတော့သူကိုယ်တိုင်ပဲဝန်ကြီးချုပ်လုပ်လိမ့်မယ်ဆိုတဲ့ထင်ကြေးပေးမှုတွေဖြစ်ပေါ်နေပါတယ်လွန်ခဲ့တဲ့သတင်းသုံးပတ်အကြာတုန်းကအင်းဆောင်အစိုးရစီကနေအာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးကမင်းကွန်းပြောဆိုတဲ့နေရာမှာရှိလာမယ်နှစ်အတွက်အစိုးရရဲ့အတုံးစီကိစ္စကိုအဓိကထားပြောကြားသွားပြီးတော့နောက်3လအတွင်းယာယီအခြေခံဥပဒေအစ်တတရက်ကိုရေးဆွဲသွားမှာဖြစ်တယ်လို့ထပ်မံပြောဆိုလိုက်ပါတယ်ဒါပေမဲ့ယာယီအခြေခံဥပဒေရေးဆွဲပြီးတဲ့နောက်အ ਨੇ စုံတစ်နှစ်အကြာမှာရွေးကောက်ပွဲကျင်းပမှာဖြစ်တယ်လို့လည်းပြောပါတယ်။ကြီးတဲ့ဦးစီးချုပ်ဟာစစ်တပ်ကိုပုံမိုးပြီးတော့အင်အားတောင့်တင်းလာအောင်ဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဂရီဘေးပြောဆိုရင်းနဲ့ကမ္ဘာဖလားဘောလုံးပွဲကိုပြည်သူတွေအခမဲ့ကြည့်ရှုနိုင်အောင်လှုပ်ပေးတဲ့ကိစ္စအပါအဝင်ဈေးနှုန်းသတ်မှတ်ခဲ့မှုတွေအပေါ်မှာကာကွယ်ပြီးတော့ပြောဆိုသွားပါတယ်
။การต่างๆที่ออกมาผมไม่อยากให้เป็นมาตรการในการประชานิยมหลายๆคนก็มองว่าที่ทำในขณะนี้เป็นประชานิยมเช่น
လူကြိုက်များအောင်လှုပ်ဆောင်နေတဲ့ဆိုတဲ့ပြောဆိုဝေဖန်မှုတွေကိုဗိုလ်ချုပ်ကြီးပရယုတ်ကအတိအမှန်ပြုတ်ပါတယ်အဲ့ဒီထဲမှာအခွန်အထုပ်တွေနဲ့လောင်စာဆီဈေးနှုန်းတွေကိုကန့်တတ်တဲ့လုပ်ရက်တွေလည်းပါဝင်ပါတယ်အခုလိုလှုပ်ဆောင်ရတာဟာယာယီဖြစ်တယ်လို့ပြည်သူလူထုအတွက်တက်တာအောင်ပြုလုပ်ပေးရတာဖြစ်တယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်နောက်ပြီးတော့လည်းအငင်းပွားပြောဆိုစရာဖြစ်နေတဲ့တောင်သူလယ်သမားတွေထံကစကားကိုပေါက်ဈေးထက်40ရာခိုင်နှုန်းပိုပေးပြီးတော့အစိုးရကဝယ်ယူနေတဲ့လုပ်ရက်ကိုစစ်အုပ်ချုပ်ရေးအစိုးရကဆက်ပြီးတော့လှုပ်သွားမှာမဟုတ်တဲ့အကြောင်းပြောဆိုပါတယ်အရင်အစိုးရလက်ထက်တုန်းကတောင်သူလယ်သမားတွေပေါ်ပေးဖို့ကြံရှိနေတဲ့အကျွေးအမေရိကန်ဒေါ်လာတန်ပေါင်း 2,500 ကိုစစ်အစိုးရကစတင်ပြီးတော့ပြန်ထုတ်ပေးနေပြီဖြစ်ပါတယ်။အဲ့ဒီလိုကောက်ပဲတီးနှံဈေးတွေပို့ပေးပြီးတော့ဝယ်ယူတဲ့ကိစ္စဟာဝန်ကြီးချုပ်ရင်လက်ရှင်နဝတ်အစိုးရရဲ့အလေးထားဗန်းပြလှုပ်ဆောင်နေတဲ့လုပ်ရဖြစ်ပြီးဝယ်ယူထားတဲ့ဆန်တွေဟာရောင်းမထွက်ပဲဂိုဒေါင်တွေထဲမှာပုံနေပြီးတော့အဲ့ဒီလုပ်ရဟာအဂတိလိုက်စားမှုဖြစ်တယ်လို့ပြစ်တင်ပြောဆိုခံခဲ့ရပါတယ်။အဲ့ဒီလောက်ရဲ့အတွက်တရားရုံးတစ်ခုကနေအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးတော့ဝန်ကြီးချုပ်ကိုတာဝန်ကနေဖယ်ရှားပစ်တဲ့အမိန့်ထုတ်ပြန်ခဲ့ပါတယ်။အာနာတင်းယူရတဲ့အကြောင်းရင်းကတစ်ချက်ကတော့တက်ဆင်ရှင်နဝတ်ရဲ့မိသားစုကိုထိုင်းနိုင်ငံရေးလောကကနေထုတ်ပစ်ဖို့ဖြစ်တယ်လို့အစ်အစိုးရအုပ်ချုပ်ရေးအဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုပါတယ်။ရင်လာရဲ့အကိုဖြစ်သူဝန်ကြီးချုပ်ဟောင်းဆက်သွယ်ရေးလုပ်ငန်းတတိယကြီးတက်ဆင်ရှင်နဝတ်ကိုလည်း2006ခုနှစ်မှာစစ်တပ်ကအာနာတင်းပြီးတော့ဖြုတ်ချပစ်ခဲ့တာဖြစ်ပါတယ်။ဘရင်အပေါ်မှာတစ္ဆာရှိသူစစ်သားစစ်စစ်တူဖြစ်တဲ့ဗိုလ်ချုပ်ကြီးပရာယုတ်ကအာနာသိမ့်ပြီးကစားအခိုက်တန့်ကာလအတွင်းပြည်သူတွေအနေနဲ့စိတ်ရှည်တီးခံကြဖို့ပြောဆိုလိုက်ပါတယ်
။ဒီวันนี้เราต้องสร้างความเข้าใจแล้วก็คืนความสุขให้กับประชาชนในทุกกลุ่มทุกพวกทุกฝ่ายด้วยความ
ဗိုလ်ချုပ်ကြီးကပြည်သူတွေအားလုံးအဖွဲ့အစည်းတွေအားလုံးအတွက်စိတ်ချမ်းသာမှုပြန်ရလာအောင်လုပ်ပေးမှာဖြစ်တယ်လို့ပြောထားတာဖြစ်ပါတယ်။တိုင်းပြည်ရဲ့ဘန္နာရေးကိုလည်းဝင်ရောက်ဆွတ်ဖွဲ့မှာမဟုတ်ဘူးလို့သူကပြောပါတယ်။သူ့အနေနဲ့မှားရွံ့တဲ့အမိန့်ပေးခဲ့တာမျိုးရှိရင်သူ့ကိုပြောကြပါတောင်ပေါင်းဆောင်ကနေဝေဖန်မှတ်ချက်ပြုတာတွေကိုသူ့အနေနဲ့နားထောင်မှုအဆင်သင့်ရှိတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့စစ်အုပ်ချုပ်သူတွေအပေါ်ဝေဖန်ပြစ်တင်မှုတွေကတော့တိတ်ဆိတ်နေပါတယ်။စစ်တပ်ကမီဒီယာတွေအပေါ်မှာစင်စစ်ဖျက်တောက်မှုတွေပြုလုပ်နေသလိုတမ်းပြည်ကိုမငြိမ်မသက်ဖြစ်အောင်လုပ်မယ်ဆိုရင်ဖမ်းဆီးမယ်လို့ပြောထားတာပါ။မေလ22ရက်စစ်အာဏာသိမ်းမှုပြုလုပ်ပြီးတော့ယာနဲ့ချီတဲ့သူတွေကိုစစ်တပ်ကခေါ်ယူတွေ့ဆုံတယ်လို့တချို့ကလည်းသတင်းတစ်ပတ်နှစ်ပတ်လောက်ထိမ့်သိမ်းထားခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံရေးသမားတွေ၊ပညာရှင်တွေ၊သတင်းသမားတွေပါဝင်ပါတယ်။ပြန်လှုပ်ပေးတဲ့သူတွေကိုတန်းပီကနေခွင့်ပြုချက်မရဘဲထွက်မသွားဖို့နဲ့နိုင်ငံရေးမလုပ်ဖို့ဝန်ခံကတိလက်မှတ်ရေးထိုးခိုင်းခဲ့ပါတယ်။ဒါပေမဲ့တိတာထင်ရှားတာတစ်ခုကတော့လူလက်တန်းစားတွေအများစုဟာစစ်တပ်ကအာဏာသိမ်းတာကိုထောက်ခံမှုပေးနေကြတာပဲဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကသတင်းလာတွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံအကြောင်းဆက်ချင်ပါတယ်။မြန်မာနိုင်ငံမှာဘာသာကူးပြောက်မှုဆိုင်ရာဥပဒေကြမ်းထွက်လာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အလွန်မင်းစိုးရိမ်မကင်းတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအဲ့ဒီမူကြမ်းအပေါ်မှာလက်ခံသူတွေနဲ့ကန့်ကွက်သူတွေလည်းအများအပြားရှိနေကြပါတယ်။အဲ့ဒီအကြောင်းအရာကိုမအေးမှာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံမှာ မျိုးစောင်းဥပဒေလို့ခေါ်တဲ့ဘာသာကူးပြမှုဆိုင်ရာဥပဒေကြမ်းထွက်ပေါ်လာပြီးမှတော့အမေရိကန်နိုင်ငံသားရေးဌာနကစိုးရိမ်မကင်းကြောင်းပြောဆိုခဲ့ပြီးပြည်ရင်းပြည်ပကမြန်မာနိုင်ငံသားတွေကလည်းဥပဒေစာနယ်ဇင်းလူမျိုးရေးဘာသာရေးရှုထောင့်မျိုးစုံကနေဒီမူကြမ်းပေါ်မှာအမြင်အမျိုးမျိုးတွေရှိနေတာပါရခိုင်ပြည်နယ်တွင်းမှာလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပြီး669လို့အမည်ရတဲ့တန်ငါတွေကြားမှာတော့အမျိုးဘာသာတာသနာအတွက်ဆိုပြီးစီယုံလှုပ်ရှားမှုတွေအပြီးမှာဒီဥပဒေကိုပြတ်ထန်းသင့်တယ်ဆိုတဲ့အယူအဆတွေထွက်ပေါ်လာခဲ့ပါတယ်ဒီဥပဒေဟာလူလူတွေထံကနေတင်ပြမှုတွေကိုအခြေခံတာကြောင့်ပြတ်ထန်းသင့်တဲ့ဥပဒေအဖြစ်ရခိုင်တိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဒေါက်တာအေးမောင်ကဆိုပါတယ
်နိုင်ငံတော်သမ္မတကြီးစီကိုသိမ်းပေါင်းများစွာသောလူလူကမေတ္တာရခံတဲ့အခါသမ္မတကြီးကနေတော့သတ်တော်ကိုပါသတ်တော်ကတခါနော်ဒီသာသနာရေးဝန်ကြီးဌာနနဲ့ဆိုင်တဲ့ဘာသာပေါင်းစုံရဲ့ဆက်ဆံရနိုင်ငံပေါင်းစုံရဲ့နော်လက်ထက်ထင်ရှားမှုကိုလေ့လာပြီးမှမြန်မာနိုင်ငံနဲ့စီလျော်တဲ့ဥပဒေတစ်ခုကိုပြည်သူလူထုရဲ့တောင်းဆိုမှုပြည်သူလူထုရဲ့လက်ငင်းရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ဆက်ဆံနိုင်ပါတယ်ကျွန်တော်တို့ခြေရဝါဒဗုဒ္ဓဘာသာနဲ့ပတ်သက်တဲ့နိုင်ငံတိုင်းမှာလူခွင့်ရေးဟာအင်မတန်ရှိကိုရောက်ပါတယ်အဲ့တော့ကြောင့်ဘလိုပဲနှိုင်းရှင်နှိုင်းရှင်ကျွန်တော်ထင်တာကတော့ဖြင့်ထိထောင်ဒီကျင်းနဲ့ပတ်သက်တဲ့ဥပဒေဟာလည်းအစွန်ရောက်မယ်လို့ကျွန်တော်မယုံဘူ
းဒီဥပဒေကိုလောလောဆယ်ပြတ်ထန်းလိုက်ခြင်းအဖြစ်အမျိုးသားအစွန်ရောက်တဲ့ခေါင်းထောင်လာမှာကိုစိုးရိမ်ကြောင်းစာနယ်ဇင်းသမားတဦးဖြစ်တဲ့ဦးစော်သက်ထွေးကဆိုပါတယ
်ကျွန်တော်တို့ကဒီမျိုးဆောင်ဥပဒေရာခုချိန်မှာဒီပေါ်ပြီးလောရမယ်လို့မထင်ပါလည်းပဲဒီတဲ့လောရမယ်ဥပဒေတွေအများကြီးရှိနေသေးတယ်ပြုပြင်ရမယ်အားကြီးလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ဆိုးဝါးနေတာတွေလို့အဲ့ဒါတွေမလုပ်သေးဘဲနဲ့ဒီမျိုးဆောင်ဥပဒေကိုလုပ်တယ်ဆိုတာတော့မီဒီယာသမားတွေကတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ထောက်ခံတာတွေပါတော့မတွေ့ရဘူးအမျိုးသားဆွမ်းရောက်ဝါဒတွေကျွန်တော်တို့ကခေါင်းထောင်လာမှတော့ကြောက်သေးတယ်အဲ့လိုမျိုးသားဆွမ်းရောက်ဝါဒတွေခေါင်းထောင်လာပြီးတော့ရွေးကောက်ပဲပါဒီအာဏာအစိုးရနဲ့သူတို့ရဲ့အလိုကြောင့်အဲ့ဒီအမျိုးသားဆွမ်းရောက်တွေနဲ့အတန်တစ်ထပ်တည်းကြာပြီးတော့ပူးပေါင်းသွားမှာတော့ကျွန်တော်တို့ကဒါအမျိုးသားရေးအန္တရာယ်ဖြစ်တော့ရှုမြင်နေသေးတယ
်လူလူအခြေပြုအဖွဲ့အစည်းတွေကတော့ဘာသာရေးလွတ်လပ်ခွင့်ကိုချိန်ချောက်တဲ့ဥပဒေအဖြစ်ရှုမြင်ကြောင်းအဖွဲ့တွေစုပေါင်းပြီးကြေညာချက်တွေထုတ်ခဲ့ပါတယ်ခရီးရန်ဘာသာဝင်တဦးကလည်းသူ့ရဲ့အမြင်ကိုပြောပါတယ
်ခရီးရန်ဘာသာဝင်တရားအနေနဲ့ပြောမှဆိုလို့ရှိရာကိုလည်းတက်တော်တဲ့ကိုရဲ့အင်တော်ဘက်ကိုရွေးချယ်တဲ့ဝင်ဖြစ်ပဲနော်လူကြီးရဲ့ဆိုတာကအဲ့လိုမျိုးဘာသာရေးကတတ်တာတာမရှိပါဘူးနော်ဥမာအမျိုးသမီးနဲ့ဘယ်ဖြစ်ပြီးမှလားဥမာနှုတ်တဘွားသူချစ်ခင်ရနော်ကျားတဲ့လူကြီးတော့အဲ့လိုမျိုးမှာလက်ထပ်ပြန်လို့ရပါတယ်ဆိုတော့ကျွန်တော်အိမ်မှာအဲ့လိုမျိုးဒီဥပဒေတွေပေါ်လာတဲ့အခါကျတော့လေအခွင့်အရေးတစ်ခုစိတ်ပင်တဲ့သဘောမျိုးဖြစ်သွားတာပေါ့နော
်ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးရဲတောင်ကတော့နိုင်ငံတကာနဲ့ရှင်ပြီးကိုယ့်နိုင်ငံနဲ့ကပ်ညီတဲ့ဥပဒေမျိုးလဲချမှတ်တဲ့နယ်လို့ယူဆကြောင်းပြောပါတယ
်ကမ္ဘာနိုင်ငံအကြီးကြီးမှာကမ္ဘာစံတိုင်းချိနေတယ်ဆိုတာမျိုးမရှိပါဘူးသူ့နိုင်ငံလိုက်သူ့ဒေသလိုက်အဲ့လိုပြဋ္ဌာန်းရတဲ့ဥပဒေတွေလဲရှိပါတယ်ရှိကပုံကသူ့နိုင်ငံနဲ့ထိုက်ကြည့်တဲ့ဥပဒေမျိုးပြဋ္ဌာန်းထားတယ်ဆိုရင်ကျွန်တော်နိုင်ငံမှာလည်းကျွန်တော်နိုင်ငံနဲ့ထိုက်ကြည့်တဲ့လိုအပ်တဲ့ဥပဒေမျိုးပြဋ္ဌာန်းဖို့ရောကောင်းလိုပဲလို့ထင်ပါတယ
်ဒီဥပဒေမူကြမ်းဟာနိုင်ငံသားတစ်ယောက်ရဲ့လွတ်လပ်စွာရွေးချယ်ခွင့်ဥပဒေကိုထိပါသလိုလက်ထပ်ထိမ်းမြားခြင်းတွေအတွက်ခွင့်ပြုမိန့်တောင်းရမယ့်ကိစ္စဟာမဖြစ်သင့်ဘူးဆိုပြီးရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကတော့ဆိုပါတယ်
ဒီလူမျိုးရဲ့ဝါစဉ်းစားခွဲရမှုကိုပြုလုပ်ပြန်လို့လေမြင်ရတယ်ပေါ့လေနော်ဒါကြောင့်ဒီဥပဒေကိုပြဋ္ဌာန်းခဲ့မယ်ဆိုရင်ရှင်နဲ့ဒီပြဿနာတွေကပုံကိုချိကျွတ်လာဖို့ပဲလားလားရှိတယ်နိုင်ငံသားတယောက်ကလွတ်လပ်စွာရွေးချယ်ပိုင်ခွင့်သူ့မှာရှိပါလေနဲ့အဲ့ဒီပိုင်ခွင့်ကိုခွင့်ပြုချက်တောင်းရမယ်ဆိုတာလေဒါတစ်ဆင့်နိုင်ငံရဲ့သဘောမျိုးလေပြောက်တယ်ပေါ့နော်ခွေးလူကြီးတောင်းခံရလူလားရက်ချက်ထင်းမြန်ကြီးမှာလက်ချက်ထင်းမြန်ကြီးကဘာဘာကြီးနဲ့ဆိုင်တဲ့ကိစ္စရမှာမဟုတ်ပဲနဲ့
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဘာသာကြားချင်းလက်ထပ်ထိမ်းမြှားမှုကိုဥပဒေအရကန့်သက်လုပ်ဆောင်ချက်မှန်သမျှကိုအမေရိကန်ပြည်ထောင်စုအနေနဲ့စန့်ကျင်တဲ့အကြောင်းပြောထားပါတယ်။ဒီလိုလုပ်ရမျိုးတွေဟာလူ့အခွင့်အရေးကိုလေးစားလိုက်နာဖို့အစိုးရရဲ့ကြိုးပမ်းအားထုတ်မှုနဲ့လည်းကန့်ညီမှုမရှိဘူးလို့လည်းဆိုထားပါတယ်ရှင်
။မအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာဖလားဘောလုံးပွဲနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ကြပါမယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဒုတိယနေ့ပွဲမှာတော့စပိန်နဲ့နယ်ဇာလင်အသင်းတို့ကစားခဲ့ကြပြီးမမျှော်လင့်တာတွေဖြစ်ခဲ့တယ်လို့အငင်းပွားစရာဆုံးဖြတ်ချက်တွေလည်းရှိခဲ့ပါတယ်။ဒါအပြင်ဆန္ဒပြပွဲတွေဘရာဇီးနိုင်ငံတစ်ခွမှာဖြစ်ပေါ်နေပြီးတော့ရဲနဲ့ပြည်သူတွေထိတ်တိတ်တွေ့လာတွေဆက်ပြီးတော့ဖြစ်နေပါတယ်။ကမ္ဘာဖလားဘောလုံးပွဲပေါ်တုံ့တက်ချက်တွေနဲ့အတူဒီကနေ့စနေနေ့မှာကစားမယ့်အင်္ဂလန်နဲ့အီတလီပွဲစဉ်ပေါ်ခံမှန်းချက်တွေကိုပါကိုရန်နိုင်ကစူးစီးပြီးတော့အခုလိုတင်ဆက်ထားပါတယ်ခင်ဗျာ
။2014ဘရာဇီးကမ္ဘာဖလားဒုတိယနေ့ပွဲတွေမှာတော့ဘောလုံးပရိသတ်တွေဘလို့မှမျှော်လင့်မထားတာတွေဖြစ်ခဲ့ပါတယ်။မက္ကဆီကိုနဲ့ကင်မရွန်စပိန်နဲ့နယ်သာလန်ချီလီနဲ့ဩစတြေးလျပွဲတွေကိုတောက်ကြာနေကကစားခဲ့ကြတာမှာ ထမဖွင့်ပွဲနေ့တုန်းကလိုပဲဒိုင်းရဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မေကွန်းထုတ်စရာတွေလည်းရှိခဲ့ပါတယ်။နဒောင်းမြို့မှာတော့မက္ကဆီကိုနဲ့ကင်မရွန်းတို့ဟာမိုးရဲရည်ထဲမှာကစားခဲ့ကြတာပါ။ပထမပိုင်းမှာဒိုဆန်တိုစ်သွင်းတဲ့ဂိုးကိုစီးကြတိုင်းကလူကျွန်နေဆိုပြီးမပေးခဲ့တဲ့အတွက်မက္ကဆီကိုတကိုးနှစ်နာခဲ့ပြီမဲ့လေမိနစ်60မှာပရော်တာသွင်းတဲ့ဂိုးနဲ့မက္ကဆီကိုကကင်မရွန်းကိုတကိုးကိုမရှိနဲ့နိုင်ပြီးတော့သုံးမှတ်ရသွားပါတယ်။ဆာဗာဒိုမြို့မှာတော့လက်ရှိကမ္ဘာချန်ပီယံစပိန်နဲ့နယ်သာလန်အသင်းတို့2010ကမ္ဘာဖလားမကြေပွဲကိုနှွဲခဲ့ကြပါတယ်။မြန်မာစရာပယ်နယ်တီနဲ့စပိန်အသင်းဂိုးရင်သွင်းခဲ့ပြီမဲ့ဗန်ပါစီပြန်ချေတာကြောင့်ပထမပိုင်းမှာတရေပါ။ဒါပေမဲ့ဒုတိယပိုင်းမှာတော့ရော်ဘင်က2ဂိုးဒေဗရိုင်းနဲ့ဗန်ပါစီတို့ကတကိုးစီထပ်သွင်းခဲ့တာကြောင့်နယ်သာလန်က5ဂိုးတကိုးနဲ့အပြတ်အသတ်နိုင်ရပြီးတော့ကမ္ဘာချန်ပီယံစပိန်အသင်းပွဲဥရောပမှာအကြီးအကျယ်အဆက်ကွဲခဲ့ရပါတယ်ပရမဘိမာတကိုးစီဖြစ်ပြီးတော့မှဒုတိယပိုင်းမှာစပိန်အသင်းဟာဘယ်လိုကြောင့်ကိုယ်တွေတလဟောပေးလိုက်ရတာပါလေ
ဒုတိယပိုင်းပြန်စကြရနေဒါလန်ရဲ့ဒီခြေကပထမပိုင်းနဲ့တခြားဒီဖြစ်သွားပြီးတော့စပိန်ကြတဲ့အခါကျတော့ဒုတိယပိုင်းရောက်တဲ့အခါမှာစကားကတိတိသာသာကျသွားတယ်ပေါ့လေစပိန်မှာပါတဲ့အဓိကကစားသမားတွေပေါ့ဒါဗီတို့အင်ဒီယားစားတို့အထူးသဖြင့်တော့ဒီနောက်တန်းက PK ရာမော့စ်နောက်ဂူဒမာကာစီလက်ပေါ့ဗျာဆိုတော့သူရဲ့အသက်အရွယ်နဲ့သူရဲ့ကစားအားတွေကကျနေတဲ့အချိန်ပေါ့နော်ဒီနယ်သာလန်ကလည်းလူငယ်ခြေရက်တွေနဲ့တောက်လျှောက်ဖြိကစားတဲ့တန်ကိုစပိန်မခံနိုင်ဘဲနဲ့အခုလိုပြိုသွားခဲ့တာပါ။နောက်တန်းကလည်းမာဒီကြောင့်ဂိုးတွေပေးလိုက်ရပြီးတော့အခုလိုဂိုးပြတ်ရှုံးသွားတာလို့ကျွန်တော်တို့လုပ်နေမှာ
။အာဇာဆောင်မရှင်ကိုဇော်မျိုးသားမှာဘိုဆွဲဖို့ရေပန်းစားနေတဲ့အသင်းတစ်သင်းကိုအခုလိုဂိုးပြတ်နိုင်လိုက်တဲ့အတွက်နယ်သာလန်အသင်းအနေနဲ့ကမ္ဘာချန်ပီယံအိမ်မက်ကိုမတ်နိုင်ပြီလို့ပြောလို့ရမလား။ဒါနဲ့ပတ်သက်ပြီးကိုဇော်မျိုးသားရဲ့သုံးသပ်ချက်ကတော့
ဒီနှစ်ပွဲမှာပြသွားတဲ့ခြေဝန်းကူးနဲ့ဘယ်လိုရှင်းတော့နယ်သာလန်အသင်းကဒီနှစ်ကမ္ဘာဖလားမှာပယ်သိမ်းဥမှာကြောက်စရာမလိုတဲ့ခြေဆွမ်းမျိုးလို့သတ်မှတ်လို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီသူတို့ရဲ့ train line ကစားကတော်တော်ကောင်းတာပါ။ဒါပေမဲ့ဒီခြေဆွမ်းကိုနယ်သာလန်အသင်းပြိုင်ပွဲတောက်လျှောက် train နိုင်မလားဆိုတာကတော့တန်မြတ်ဝင်ပြတော့ရှိတာပေါ့လေ။အထူးသဖြင့်ပထမပိုင်းမှာကစားသွားတဲ့ခြေဆွမ်းမျိုးနဲ့ဆိုလို့ရှိရင်တော့ကျန်ပြန်ဖြစ်တော့တဲ့ခြေသွမ်းမျိုးမဟုတ်ဘူးလို့ပဲသုံးပြရမှာပေါ့။ဒါဆိုလည်းပဲဒုတိယပိုင်းမှာကစားသွားတဲ့ပုံစံအတိုင်းသာစက်ပြီးကစားနိုင်တယ်ဆိုလို့ရှိရင်တော့နယ်သာလန်အသင်းကဒီကမ္ဘာဖလားကိုမျှော်လင့်လို့ရတဲ့အနေအထားမျိုးပါ။ဒါဆိုလည်းပဲတစ်ဖက်ကကျွန်တော်တို့အာဂျင်တီးနားတို့ဂျာမနီတို့ရဲ့ခြေသွမ်းမျိုးကိုကျွန်တော်တို့စောင့်ကြည့်ရအောင်ပါပဲ
။ဒီကနေ့စနေနေ့မှာတော့အုတ်စုစီကကိုလံဘီယာနဲ့ဂရိစ် Ivory Coast နဲ့ဂျပန်အုတ်စုဒီကဥရုဂွေးနဲ့ကော့စတာရီကာအင်္ဂလန်နဲ့အီတလီတို့တွေ့ကြမှာပါ။ဆိုတော့အင်္ဂလန်နဲ့အီတလီအသင်းနှစ်သင်းရဲ့ခြေအနေထားကဘယ်လိုရှိပါသလဲ။အောက်စားဆောင်းမရှင်ဆရာဦးမြတ်သက်ကတော့
အင်္ဂလန်ကတော့ဒီနှစ်အသင်းကတော့တိတ်အတောင့်နေကြီးမဟုတ်ဘူးဆိုတော့မှဟိုကျွန်တော်တော်လေးသဘောကျတယ်ပေါ့လေ။ကွန်းလည်းအပိုင်းကဒီတိုက်ဆက်အပိုင်းကသူကရူနီခြေစွမ်းမပြနိုင်တော့မှ Starish တို့လူလိုက်ကြီးရှိနေတယ်လေ။ကွန်းလည်းမှာလည်းကျွန်တော် Gerard တို့ Lampard တို့ဒါအပြည့်စုံနေသူကစားလာတယ်။နောက် Joad ကလည်းအားကိုးရတယ်ဆိုတော့ကျွန်တော်ထင်တယ်ဗျအင်္ဂလန်အနေထားကတော်လေးတောင့်နေနေတော့ရှိနေတယ်ပေါ့လေ။တကယ်ကမ်းမလားဘယ်လိုဖြစ်လာမလဲတော့မပြောတာဘူးလေဒါပေမဲ့ခြုံပြောရရင်တော့ကျွန်တော်အီတလီတဲ့ဖာရင်အင်္ဂလန်နည်းနည်းလေးတာနေတယ်လို့ထင်တယ်အီတလီမှာပြည့်တဲ့အတိုင်းလေအလဲမှာပီယာလိုကြီးရှိတယ်ဗျာရှေ့မှာကျွန်တော်တို့ဒီဘာလော့တယ်လီတနည်းရွှေတနည်းငွေသူကဟိုအားကိုးရတဲ့တိုက်စစ်အပိုင်းကိုသွင်းနေမှုအပိုင်းမှာဆိုရင်ဟိုအင်္ဂလန်ကတော့နည်းနည်းလေးတာနေတယ်လို့ကျွန်တော်ထင်တယ်လေ
ဆိုတော့ဒီပွဲပေါ်မှာရောဘယ်လိုခံမှန်းထားပါသလဲ
တစ်ပြင်းစလုံးကလည်းဆင်လာပိုင်းကြည့်ရင်လည်းနိုင်ငံကပွဲကြီးတွေမှာသူကအထာနှေးပါတယ်ဆိုတော့ခုနလိုခြေသွားရအင်္ဂလန်ကနည်းနည်းလေးသာရောင်ရောင်ရှိပေမဲ့လည်းရာဒီဥရုယအီတလီအတွက်ပိုအံဝင်တဲ့အတွက်ကြောင့်အနိုင်ရှုံးမှာတော့တည်ရလာထွက်ဖို့ကများလိမ့်မယ်လို့ထင်တယ်။နိုင်မယ်ရှုံးမယ်ဆိုရင်လည်းကျွန်တော်ဟိုဘက်ဒီဘက်ကိုတလုံးစီလောက်ပဲဖြစ်ပါလိမ့်မယ်။နိုင်မယ်ဆိုရင်တော့ကျွန်တော်အင်္ဂလန်တော့လာလာကောင်းတယ်လို့အဲ့လိုပဲမြင်ပါတယ်
။ပြီးခဲ့တဲ့ Euro 2012မှာတော့အီတလီက